ရခိုင်ပြည်နယ်ကရွင်ကြာတိုင်းနဲ့ချီနေရဆွန့်ခွာထွက်ပြေးရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေခံခဲ့ရတဲ့အထိဖြစ်ခဲ့တာမှာ Facebook လူမှုကွန်ရက်မှာတာဝန်ရှိတဲ့အတွက်ရောကြီးပေးတဲ့လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောကြားလိုက်ပါတယ်။အမုန်းတရားပွားများတဲ့ရေးသားတင်ပြမှုတွေ Facebook ပေါ်မှာပြန့်နှံ့ခဲ့တာကိုတားဆီးဖို့ပြက်ကွက်ခဲ့တာကြောင့်လို့ Amnesty ကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရပြန်အခြေချနိုင်ရေးမှာ Facebook ကုမ္ပဏီကတာဝန်ယူရောကြီးပေးရမယ်လို့စက်တင်ဘာလ29ရက်ကြာတာရင်းတွေကအစင်ကန်စာထုတ်ပြန်ပါတယ
် The issues that the Rohingya faced 5 years ago remain unresolved
ပြည်ခဲ့တဲ့9နှစ်ကရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်ခဲ့ရတဲ့ကိစ္စတွေကိုအခုအထိမဖြေရှင်းနိုင်သေးပါဘူး Facebook ကတဆင့်သူတို့ရဲ့နှစ်နာမှုတွေအတွက်တောင်းဆိုထားတဲ့တရားမျှတမှုတွေလည်းမရသေးပါဘူးသူတို့ထိခိုက်နှစ်နာခဲ့တဲ့ကိစ္စတွေမှာ Facebook ပါဝင်တဲ့အခမ်းကဏ္ဍကိုကျွန်တော်တို့ထဲထဲဝင်ဝင်စုံစမ်းစစ်ဆေးထားပါတယ်လို့ Amnesty International အဖွဲ့ရဲ့လူခွင့်ရေးနဲ့ဤပညာဆိုင်ရာသုတေသနမှူး Patty Brown က AFP သတင်းဌာနကိုပြောဆိုသွားတာပါRangers ရဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံမှာ2019ခုနှစ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းတန်းနဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရပြီးတော့အခုအချိန်ထိဒုက္ခသည်တန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီရဆဲဖြစ်ပါတယ်။ Rangers တွေတန်းနဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အတွက် Facebook ကကြိုတင်မတားနိုင်ခဲ့ဘူးဆိုရာကို Facebook ကုမ္ပဏီတည်ထောင်သူ Mark Zuckerberg ကလည်းဝန်ခံပြောဆိုထားပါတယ်။အခုလို Amnesty International အဖွဲ့ကြီးရဲ့အစင်ကစားနဲ့ပတ်သက်လို့ Facebook ရဲ့ Meeking ကုမ္ပဏီမှတ်တာဘက်ကတော့တစုံတရာတုံ့ပြန်တာထွက်ပေါ်လာတာမရှိသေးပါဘူးရှင်။